ကချင်ပြည်နယ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတော်တည်ထောင်မယ်လို့ပြပအခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ကကူးဆောင်ကျင်းပခဲ့တဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကနေပြီးတော့ဆုံးဖြတ်ခဲ့ပါတယ်။နိုင်ငံတည်ထောင်နိုင်ဖို့အတွက်လည်းငြိမ်းချမ်းတဲ့အနေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုကချင်တိုင်းရင်းသားအားလုံးလက်ခံသဘောတူကြပါသလား။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်းကချင်နိုင်ငံရေးပါတီရဲ့သဘောထားတွေကိုရန်ကုန်က VOA သတင်းတောက်ကိုမိုးစောစုံစမ်းတင်ပြထားပါတယ်။
ဟုတ်ကဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကိုဒီလ10ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပခဲ့ပြီးပြည်ရင်းပြည်ပမှာရှိတဲ့ကချင်မျိုးသားအဖွဲ့အစည်းတွေကခေါင်းဆောင်တွေဘာသာရေးနိုင်ငံရေးလူမှုရေးယဉ်ကျေးမှုအဖွဲ့အစည်းအသီးသီးကခေါင်းဆောင်220တက်ရောက်ခဲ့ပြီးတရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြောင်းညီလာခံအပြီးမှာသတင်းထုတ်ပြန်ထားပါတယ်ဒီညီလာခံကချမှတ်တဲ့တရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆိုတာဟာလက်ရှိကချင်ပြည်နယ်ကလူမျိုးအလုံးအတွက်ရည်ရွယ်တာဖြစ်ကြောင်းညီလာခံပြည်ပြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးတော်လတ်ကအခုလိုပြောပါတယ်
။ကချင်နိုင်ငံလို့ပြောတဲ့အနေအားမှာကျွန်တော်တို့ဒီမျိုးလေးကိုပြောချင်မဟုတ်ဘူး။ကချင်ပြည်နယ်တွင်းမှာမြို့ဒီနိုင်ထိုင်တဲ့တခြားသောညီနောင်တိုင်းရင်းသားတွေအားလုံးလည်းပါဝင်တဲ့ဟာကိုပြောချင်ဖြစ်တယ်။ကျွန်တော်တို့ဒီလူတွေခရစ်တခြားဒုက္ခရှိရေးခံစားရတယ်။ဒီပြည်ဒုက္ခတွေလည်းအင်ချာများလာတယ်။အဲ့ဒီနေရာမှာတတိယနေ့လည်းရောအချင်းပြည်သူပြည်သားတွေအတွက်ဆာနာထောက်ထားတဲ့ဟာတွေဒီကူညီတဲ့ဟာတွေမရှိဘူးပြီးတော့သုံးစစ်ပဲလုပ်နေရယ်ဆွေးနွေးတဲ့နေရာမှာလည်းတိကျပြတ်သားတဲ့ဟာဂတိအေးတဲ့ဟာတွေလည်းမရှိဘူးအဲ့ဒါကြောင့်မို့ဒီအစီအွေတက်ရောက်တဲ့အချင်းတမျိုးသားလုံးအနေနဲ့ဒီလိုအခြေအနေဆိုရင်ကျွန်တော်တို့တိကျအချင်းနိုင်ငံဘယ်ပဲဖြေထောင်ရင်ကောင်းမယ်ဆိုပြီးမှသူသဘောတူဆုံးဖြတ်ခဲ့ကြတယ်
ဒီဆုံးဖြတ်ချက်ကိုဆွေးနွေးဖြေရှားသွားမှာဖြစ်ကြောင်းလည်းဦးတော်လတ်ကဆက်ပြောပါတယ်။ဒီဆုံးဖြတ်ချက်အပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သဘောထားနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်
။ KIO ကကျွန်တော်တို့ကချင်တမျိုးလုံးအတက်ကတော့ကျွန်တော်တို့အဓိကအဖွဲ့အစည်းဖြစ်တယ်။ဒီပဲနိုင်ငံရေးရောစီးရေးရရောဒီပဲဦးဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့ကချင်လူထုအနေနဲ့ကျွန်တော်တို့ရဲ့ဖြစ်ချင်တဲ့စန္ဒကိုသဘောထားထုတ်ပြန်ခြင်းပဲဖြစ်တယ်။ဒီလိုတက်ကသဘောထားတော့မရှိဘူးခင်ဗျ။
ကချင်မျိုးသားညီလာခံကိုကချင်မျိုးသားအစည်းအရုံး KNO ကကမကထပြုလုပ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာပြည်ရင်းပါတီရဲ့မူဝါဒနဲ့ကွဲပြားကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ
်ဒီ KNO ကပြည်ပမှာရှင်းဆိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်တကယ်လို့လည်းလက်မတူဘူးရဲ့သူတို့နိုင်ငံတော်ကလုံးဝလွတ်လပ်ရေးပေါ့ကျွန်တော်မျိုးပေါ်မှာပါတီတည်ထောင်တဲ့ပါတီရဲ့ policy နဲ့အားလုံးကွဲကြတာပေါ့ကျွန်တော်ကအစိုးရနဲ့တန်းတော်နဲ့ဒီမှာအာဏာပိုင်နေပေါ့ဗျာ။ညနေစီပြီးနိုင်ငံပြတ်တာကိုနိုင်ငံနဲ့ဖြည့်ရှိပြီးတော့မှဒီမှာတဲ့ဆက်ရည်ဒီဆက်ပြည်ထောင်စုပြည်ဆောင်ရေးလမ်းကြောင်းပေါ်ကိုချောက်နေတာဖြစ်တ
ဲ့။ကချင်မျိုးသားညီလာခံရဲ့ထုတ်ပြန်ချက်ကလည်းမြန်မာပြည်နိုင်ငံရေးအပေါ်မှာတည်ရောက်နိုင်မဲ့အခြေအနေကိုလည်းဒေါက်တာတူးကြာကအခုလိုတုံ့ပြန်ပြောဆိုပါတယ
်။မြန်မာတိုင်းသားတွေအားလုံးကအခုဒီမှာတဲ့ဆက်ရည်ပြည်ထောင်စုပြည်ဆောင်ရေးလမ်းကြောင်းပေါ်မှာပဲချောက်နေတာပဲ။နိုင်ငံရေးပြန်တဲ့နိုင်ငံနဲ့ဖြည့်ရှိမယ်အဲ့တော့ဆုံးမှာတော့ဒါပြည်မတဲ့ဆက်တဲ့ဒီတော်စုစီဆောင်နိုင်ရေးပေါ့အဲသူ့တာဝန်ရေးသူ့ဘလက်ခံပြီးတော့မှခွင့်ပြုရေးမူလည်းဒါလုပ်နေတာပဲ။ဒါကြောင့်မလို့ဒီဟာဟိုဘက်ကအထောက်ကြံတဲ့အားသမားအများကြီးပြည့်ရဲနိုင်တယ်၊ကျေးဇူးပြည့်ရောက်နိုင်တယ်ဆိုတာမျိုးတော့ကျွန်တော်မဖြေဘူးဗျ။
ညီလာခံရဲ့ကြေညာချက်မှာတော့ကချင်လူမျိုးတွေရဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အတွေးခေါ်တွေဟာညီလာခံဆုံးဖြတ်ချက်တွေနဲ့တူညီမှုရှိအောင်ပြည်သူတွေကိုစီးအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။